မြန်မာနိုင်ငံကကချင်တိုင်းရင်းသားတရင်ထောက်တယောက်အက်စတာထူဆန်ဟာအခုနှစ်ပိုလီစာဆုရဲ့အများပြည်သူအကျိုးဆောင်ဆုအဖြစ်တခြား AB တရင်ထောက်၃ဦးနဲ့အတူပူတွဲရရှိခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဝါရင်တရင်ထောက်တွေကတော့မြန်မာနိုင်ငံသားတဦးအခုလိုပိုလီစာဆုရတဲ့အတွက်အဝမ်းမြောက်ဂုဏ်ယူကြပြီးအခုအစိုးရတက်လက်ထက်မှာနိုင်ငံတွင်းလူငယ်တရင်သမားတွေအနေနဲ့အခုလိုစုံစမ်းဖော်ထုတ်ရေးသားတဲ့တရင်မျိုးတွေပိုးပြီးတော့ရေးလာနိုင်ကြမယ်လို့မျှော်လင့်နေကြပါတယ်။ကိုညာဝင်းအောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
2016ခုနှစ်အတွက်နိုင်ငံတကာသတင်းပညာထူးချွန်စုချင်းမြင့်ရမှာအများပြည်သူအကျိုးဆောင်တဲ့ကဏ္ဍအတွက်ကချင်တိုင်းသူသတင်းတော့အက်စတာထူးဆန်ကပူလီဇာပူးတွဲဆုရရှိခဲ့တာဖြစ်ပါတယ်။သူနဲ့အခြား AP သတင်းတော့၃ဦးဟာမြန်မာလူသမားတွေအများစုပါဝင်တဲ့အစီအတောင်အာရှနိုင်ငံတချို့ရဲ့ငါးဖမ်းလုပ်သားတွေအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွင်ပင်လယ်စာလုပ်ငန်းတွေမှာကြေးကျွန်တွေလိုခိုင်းစေခံရတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တာဖြစ်ပါတယ်။ကချင်တိုင်းသူအက်စတာထူးဆန်ဟာ AB သတင်းဌာနအတွက်အလုပ်လုပ်နေသူဖြစ်ပါတယ်။မြန်မာနိုင်ငံသားတူအခုလိုပူလီစာဆုရတဲ့အတွက်ဂုဏ်ယူမိကြောင်းရန်ကုန်အခြေစိုက် AB သတင်းဌာနမှအလုပ်လုပ်ခဲ့တဲ့ဝိုင်းရင်မြန်မာသတင်းတော်ဟောင်းဒေါ်အေးအေးဝင်းကပြောပါတယ်
။အင်မတန်ဝန်းတာပါတယ်။ပူလီစာဆုဆိုတာကလည်းသတင်းလောကမှာတော့ဒါအမြင့်ဆုံးဆုလို့အားလုံးကလက်ခံထားတယ်။အဲ့ဒီအတွက်ကြောင့်အဲ့ဒီလိုခက်ခက်ခဲခဲနဲ့သတင်းလိုက်ပြီးတော့ဆုရသွားရတယ်။အင်မတန်ထိုက်ထိုက်တန်တန်ရခဲ့တဲ့ဆုလေ။အဲ့ဒီအထဲမှာမှာကိုဗမာမျိုးသမီးတယောက်တရင်တော့မျိုးသမီးလေးတယောက်ကရသွားတယ်ဆိုတော့ပို့ပြီးတော့ဂုဏ်ယူပါတယ်။ဒါအမျိုးသမီးတွေမခေဘူးဆိုတာကိုတစ်ခါပြီးတစ်ခါသက်တူပြနေတယ်လို့ပဲပေါ့နော်
။ Esther Tucson ဟာပူလီဇာဆုကိုထိုက်ထိုက်တန်တန်နဲ့ရရှိခဲ့တာဖြစ်တယ်လို့ Writers တရင်တော့တူဖြစ်တဲ့ဦးအောင်လှထွန်းကပြောပါတယ
်။ကျွန်တော်စိတ်ဂုဏ်ယူပါတယ်ခင်ဗျာ။အရန်ဂုဏ်ယူပါတယ်သူတကယ်ကိုထိုက်တန်ပါတယ်သူအဲ့ဒီ story ကိုလည်းကျွန်တော်ဖတ်လိုက်ရပါတယ်။အင်မတန်ကိုထိုက်တန်တဲ့ story ပါ။ကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာမီဒီယာတွေမှာတော့ကြီးစီရတဲ့အများကြီးရှိပါတယ်။အဲ့ဒီအကြောင်းအရာတွေကအမှန်အရေးကြီးတဲ့အကြောင်းအရာတစ်ခုပါပဲဒီဟာ
။ဟုတ်ကဲ့
တကယ်ကိုထိုက်တဲ့လည်းရတာပါ
။သတင်းလောကမှာမြန်မာနိုင်ငံသားတူပူလီစာဆုရတာဒါပထမဦးဆုံးပဲဖြစ်ပါတယ်။ Esther Tucson အခုဆုရခဲ့တဲ့သတင်းလိုပဲအခြားမြန်မာနိုင်ငံတွင်းအများပြည်သူအကျိုးစီးပွားနဲ့ဆိုင်ရာစုံစမ်းဖော်ထုတ်ရေးသားစရာတွေအများအပြားရှိနေတယ်လို့ဦးအောင်လှထွန်းကပြောပါတယ်။
ကျွန်တော်တို့ဒီပြည်သူတွေနဲ့ပတ်သက်တဲ့ဟာကိုပဲပြည်သူတွေရဲ့နိဒာကျန်တဲ့ပတ်သက်တာကိုပဲအဓိကပေါ်ထုတ်ဦးစားပေးချင်ပါတယ်။အများပြည်သူရဲ့အကျိုးစီးပွားနိဒာတာနဲ့ပတ်သက်ရင်တော့အချို့က project တွေရဲ့ mismanagement တွေအများကြီးပဲ။ quality မရှိဘူး၊ quality control လုပ်ရမရှိဘူး၊တရားတွေကို reinforce concrete ကို warning လုပ်ခဲ့တယ်။အများကြီးရှိတဲ့တရားတွေ။အဲ့ဒါတွေကတော့သိပေါ်ထုတ်ဖို့ကောင်းပါတယ်ကျွန်တော်တို့။ဟိုအဓိကထက်ဒီပြည်သူအများပြည်သူလုံခြုံမှုအတွက်ပေါ်လေငလျင်သာလုပ်ရလို့အောင်ပြေးပြီ။တရားတွေရှိတယ်၊တကယ်ကိုရှိတယ်၊ damn တွေရှိတယ်။အဲ့လို sample မြည်ဟာတယ်ပေါ်လေ။အဲ့ဒါကိုပေါ်ထုတ်ဖို့
အခုလိုပူလီစာစုချင်းမြင့်ခံရတဲ့သတင်းဆောင်မကြောင့်အင်ဒိုနီးရှားမှာတေးကျွန်တပွဲအထင်းထင်းခံရတဲ့မြန်မာရေလုံသားတွေပြန်လည်လွတ်မြောက်လာပြီးမိသားစုနဲ့ပြန်ဆုံတွေ့ခွင့်ရခဲ့ပါတယ်။ Esther Tucson ပါဝင်ရေးသားတဲ့ AP သတင်းဆောင်မဟာနောက်ဆက်တွဲအကျိုးဆက်ကောင်းတွေရှိတယ်လို့ AP သတင်းတော်ဟောင်းဒေါ်အေးဝင်းကပြောပါတယ်
။တော်တော်လေးရိုက်ခတ်မှုကြီးပါတယ်။မိသားစုတွေပြန်လည်ပေါင်းစည်းနိုင်တာသူတို့ကျွန်ဘွားကနေပြီးတော့လွတ်မြောက်လာတာဆိုတာအဲ့ဒီမိသားစုတွေအပေါ်မှာအများကြီးရိုက်ခတ်မှုရှိတယ်။နောက်ပမာပြည်ဘက်ကဆိုလို့ရှိရင်လည်းလူကုန်ကူးမှုဖွဲ့ရလဲဒီအပေါ်မှာတော်တော်ကြက်ကြက်ကြွကြွနုံနုံကြကြပို့ဖြစ်သွားတာပေါ့။သူတို့လည်းဒီလောက်ကိုငကိုတွေကလုံနေတာပေါ့နော်။အဲ့တော့သူတို့ကလည်းပူပေါင်းပြီးတော့တော်တော်ကြက်ကြက်ကြွကြွပါတော့လေဟိုမြန်မြန်လေးပြန်ရောက်လာကြတာပေါ့။ဒါပေမဲ့တကယ်တမ်းထူးထူးခြားခြားဒီလှုပ်ခတ်မှုကတော့ဒီမတရားလှုပ်ပြီးတော့မှရလာတဲ့ငါးတွေပြင်းနေငါးစားစားတွေစားသုံးနေတဲ့စားသုံးသူအထူးဖြင့် west ကလူတွေပေါ့နောက်နိုင်ငံမှာစားသုံးသူတွေလေသူတို့စပွဲပေါ်မှာရောက်နေတဲ့အစားအစာတွေကဒီမြန်မာလုံသမားတွေခါတဲ့ခက်ခက်ခဲခဲနဲ့ရှာဖွေပြီးတော့မှသူတို့စပွဲပေါ်ရောက်လာတယ်ဆိုတာသူတို့အနေနဲ့လည်းတာဝန်တည်တဲ့စားသုံးသူဖြစ်အောင်လမ်းညွှန်ပေးနိုင်တယ်လို့ဖြစ်သွားတာပေါ့နော
်အရင်အစီအစိုးရလက်ထက်တုန်းကမြန်မာပြည်တွင်းမှာ investigative report တွေကိုရေးသားဖို့ဆိုတာအနေနဲ့များလို့မြင်မဲ့အရသာအစိုးရအပြောင်းလဲဖြစ်လာတဲ့ဒီနေ့လိုကာလမှာလူငယ်သတင်းသမားတွေကပူပြီးစုံစမ်းဖော်ထုတ်ရေးသားတာတွေလှုပ်လာနေကြတယ်လို့ဒေါ်အေးဝင်းကပြောပါတယ်။နိုင်ငံတကာကသတင်းပညာထူးချွန်စုပူလီဇာစုကိုသတင်းစာထုတ်ဝေသူဂျိုးဆက်ပူလီဇာက1918ခုနှစ်မှာစတင်ပေးအပ်ခဲ့တာဖြစ်ပြီး AB သတင်းဌာနအနေနဲ့52ကြိမ်မြောက်ပူလီဇာစုကိုရရှိတာဖြစ်ပါတယ်ခင်ဗျာ။